1950အတွင်းမြန်မာနိုင်ငံကိုပထမဆုံးချိန်လာရောက်မဲ့အမေရိကန်နိုင်ငံသားဝင်ကြီးအဆင့်ခီးစင်မတိုင်ခင်ရပ်ပိုင်းအလို့မှာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ရဲ့တရုတ်ခီးစင်ထွက်ပေါ်လာတာပါဒီကနေ့ဘေကျင်းမြို့တော်မှာဒုသမရရှီကျင်းဖင်နဲ့တွေ့ဆုံပြီးနှစ်နိုင်ငံစစ်ရေးအရပူးပေါင်းဆောင်ရွက်ရေးတိုးမြင့်သွားဖို့ကတိပြုပြောဆိုခဲ့ကြပါတယ်ရှီကျင်းဖင်ဟာ2013ခုနှစ်မှာတရုတ်နိုင်ငံရဲ့သမ္မတအဖြစ်ရာထားသတ်မှတ်ခံထားရသူပါဒါကြောင့်အင်းနီးချင်းအင်အားကြီးနိုင်ငံဖြစ်တဲ့တရုတ်ကိုဦးသိန်းစိန်ဆိုရအနေနဲ့ဗက်မလိုက်ရေးမူဝါဒကျင့်သုံးပါတယ်ဆိုတာပြသဖို့ဒီခီးစဉ်ဖြစ်လာတယ်လို့တရုတ်ရေးရာလေးလာကျွမ်းကျင်သူအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နေမြေနိုင်ငံသားရေးရာတာဝန်ခံဦးညိုအောင်မြင့်ကမြင်ပါတယ
်မြန်မာဒီလက်ရှိဦးသိန်းစိန်ဆိုရကဒီ1950ဝင်းကျင်ကဦးနုကန်ဆွဲခဲ့တဲ့ဗက်မလိုက်သဘောဆောင်တဲ့နှစ်သက်စလုံးနဲ့ပြည်လဲအောင်ဆက်ဆံမယ်ဆိုတဲ့နိုင်ငံရေးမူဝါဒကိုအခုပြန်လည်ကျင့်သုံးတယ်လို့ကျွန်တော်ထင်ပါတယ်။ဒါနဲ့လေကျွန်တော်တို့ဒီအရှိတောင်အရှာမှာအမေရိကန်အစိုးရနဲ့တရုတ်အစိုးရကြားအပြိုင်ကြီးတွေမှာမြန်မာနိုင်ငံကအရေးပါတဲ့အခန်းကဏ္ဍတစ်ဖက်မှာကောင်းတယ်လို့ပဲတစ်ဖက်မှာလည်းအမတန်အန္တရာယ်ကြီးတယ်လို့ကျွန်တော်မြင်ပါတယ
်။တရုတ်ပြည်အခြေစိုက်ဗမာပြည်ကွန်မြူနတီပါတီပြောခွင့်ရပုဂ္ဂိုလ်ဦးဖိုးတန်ချောင်းကလည်းအမေရိကန်ကတရုတ်ကိုထိုးဖောက်ဖို့စဉ်းစားမယ်ဆိုရင်မြန်မာဟာနီးဗျူဟာအရေးပါလာပြီလို့ဆိုပါတယ
်ကျွန်တော်တို့သတိထားမိနေတာတစ်ခုကတော့အခုနောက်ပိုင်းတရုတ်ရဲ့စီးပွားရေးအင်အားနဲ့စီးပွားရေးဩဇာတူးတက်လာတိုးချက်လာတာနဲ့အမျှနော်အမေရိကန်ဟာတရုတ်ဘေးမှာဝိုင်းပိုက်ရေးတွေတစုံတရာလုပ်လာတယ်လို့ကျွန်တော်စဉ်းစားကြဖြစ်နေပါတယ်နော်ဒုတိယစစ်ရေးစစ်ပွဲတစ်ခုများပြင်းနေပြီလားလို့တော့စဉ်းစားမိပါတယ်အဲ့တော့ဒီလိုအခါမှာအမေရိကန်ကကတော့သမားဒီကအစိုးရဒီစစ်အစိုးရတွေကိုသူတို့ဥပက္ခပြုထားတာပေးရလကံပြုထားအခုကအဲ့လိုထားလို့မဖြစ်တော့ဘူးတရုတ်ရဲ့ဩဇာကိုဆွဲထုတ်မှဆွဲမရဆွဲထုတ်လို့မရတော့မှခွဲပြောင်းလုံးမဆိုသူစဉ်းစားဟန်တူပါပဲအဲ့ဒီအစီအစဉ်တွေကအခုအမေရိကန်ကအတင်းဟိုယူပြန်ပြီးကတ်လာတာဖြစ်ပါလေအဲ့လိုကတ်လာတဲ့အချိန်မှာအခုဟီလရီကလင်တန်ရောက်လာတာဆိုလို့ရှိရင်ကျွန်တော်ထင်တာကဗမာပြည်အစိုးရနဲ့ပုံမှန်ဆက်ဆံရေးပြန်လည်တည်ဆောက်ရေးအတွက်ဆက်ပြီးတော့လမ်းခင်းဖို့လာတယ်လို့ကျွန်တော်အဲ့လိုဆင်ပါတယ
်။မြန်မာနိုင်ငံအနေနဲ့2014ခုနှစ်မှာအာဆီယံဥက္ကဋ္ဌနေရာအတွက်ကူညီပံ့ပိုးမှုတွေရအောင်အမေရိကန်နဲ့တရုတ်အင်အားကြီးနှစ်နိုင်ငံအကြားမှာချိန်ခွင်ရှာညှိပြီးကစားမဲ့အနေအထားတွေ့နေရပါတယ်။ဒါကြောင့်တရုတ်အစိုးရရဲ့နားလည်မှုရအောင်ဦးသိန်းစိန်အစိုးရကစ조사သွားမှာဖြစ်တယ်လို့ဦးညိုအောင်မြင့်ကပြောပါတယ
်။မြန်မာပြည်မှာပဲအစိုးရပဲတက်တဲ့ဆွေမျိုးပေါ့ပေါ်ချစ်ချီဆိုတဲ့ဟာမျိုးကိုဖျက်လို့ရမယ်လို့ကျွန်တော်မထင်ဘူးခင်ဗျာ။ကိုပြီးတော့ဆိုတာကတရုတ်အစိုးရရဲ့အခုစီးပွားရေးတောင်းတမှုဟာယင်1950 60 90လောက်ကတရုတ်ကွန်မြူနစ်ပါတီအကောင့်ပြီးတော့တရုတ်ကွန်မြူနစ်ပါတီရဲ့သူ့ရဲ့မူဝါဒတွေအပေါ်မှာအခြေခံတဲ့နိုင်ငံသားဆက်ဆံရေးမဟုတ်တော့ပါဘူး။သူတို့ကတရုတ်မျိုးသားကိုရှေ့တန်းတင်နေတရုတ်ပြည်ရဲ့အင်အားကြီးလာကြီးမားလာမှုဟာကျွန်တော်တို့မြန်မာပြည်အတွက်အမတန်သတိထားရမယ့်ကိစ္စလည်းဖြစ်ပါတယ်။အဲ့တော့ကြောင့်ပဲဆိုတော့ဆန်းစုကြည်ပဲကမ္ဘာဖြစ်စီဦးတော့ကျွန်တော်တို့ဆူရနဲ့ချစ်ချစ်ခင်ခင်နေထိုင်ရမယ်ဆိုတော့ဒေါ်ဆန်းစုကြည်လည်းနားလည်မယ်လို့ကျွန်တော်ထင်ပါတယ်။ဒီအတွက်ကြောင့်တရုတ်ဆူရအလောက်တော့စိတ်ပူနေလို့ကျွန်တော်မထင်ပါဘူး။တကယ်လိုအပ်နေတာနားအဖနေပြီးတော့တရုတ်အခုဒီဥသိမ်းစိန်ဆူရနေပြီးတော့တရုတ်ဆူရရဲ့နားလည်မှုကိုသူအပြည့်အဝရဖို့ကြိုးစားမယ်လို့ကျွန်တော်ထင်ပါတယ
်။တရုတ်ဆူရနဲ့နားလည်မှုတိစောက်တဲ့နေရာမှာသတိထားမယ့်အချက်တစ်ခုအနေနဲ့ယာယီရဆိုင်ထားတဲ့မြစ်ဆုံဆယ်စီမံကိန်းကိစ္စမှာတရုတ်နဲ့မြန်မာအစိုးရကြားဘလို့နားလည်မှုတိစောက်တယ်လဲဆိုတာထင်သာမြင်သာမရှိတဲ့အချက်ဟာကောင်းတဲ့လက္ခဏာမဟုတ်ဘူးလို့ဦးဖိုးတန်ချောင်းကသုံးသပ်ပါတယ
်ဒီဗမာပြည်ကခေါင်းဆောင်နေပေါ့လေနော်သူတို့တွားလိုက်တဲ့အခါမှာတရုတ်နဲ့ဘာသဘောတူညီရလဲမသိတရုတ်ဘက်ကလည်းဘာမှမပြောတော့ဘူးဗမာပြည်ကလည်းဘာမှမပြောတော့ဘူးအဲ့ဒါဟာကောင်းတော့စိတ်ငြိမ်ကြီးလို့ကျွန်တော်တို့မထင်ဘူးကြသူတို့ဘာတွေဂရိပြီးကြလဲဒါစဉ်းစားချက်ဖြစ်တယ်တရုတ်ဘက်ကစဉ်းစားရင်ဒီကိစ္စကဖြစ်လိုက်ရင်သူတို့ကအကြီးအကျယ်ကိုဟိုစီးပွားရေးကနင့်တာလေဒီကိစ္စယူဒီမြေဆုံလုပ်ငန်းကြီးကိုလုပ်မယ်ဒီတရုတ်ကုမ္ပဏီကြီးဆိုတဲ့ဟာကသူတယောက်ဖယ်လုပ်တာမဟုတ်သူတခြားလုပ်ကလေးအများကြီးခွဲပြီး sub contractor တွေအများကြီးကိုခွဲပြီးထားတာအဲ့ဒါကြီးအားလုံးကိုယော်ပေးရမှာယော်ပေးရင်ကိုကြထားတာအစပေါင်းများစွာယော်ပေးရမှာအဲ့တော့အများကြီးကိုထိခဲ့မှာအဲ့ဒါကြီးကိုကြည့်နောက်တရုတ်ဆူရောက်ဘမအဆူကဘာမျိုးတော့ချွေးသိတယ်လဲဘာနဲ့အစားခုပေးရတယ်လဲကျွန်တော်မသိကြဘူ
းတရုတ်နိုင်ငံအနေနဲ့မြန်မာပြည်မှာပဲဆိုရပဲတက်တဲ့ဆက်ဆံရေးကောင်းမှုအောင်စ조사သွားမှာဖြစ်တာကြောင့်မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုမှာအမေရိကန်လိုပါဝင်ပတ်သက်မှာမဟုတ်ဘူးဆိုတာထင်ရှားပါတယ်လို့ဦးဖိုးတန်ချောင်းကပြောဆိုသွားပါတယ်ရှင်